င်မြောက်ပိုင်းကိုကန့်ဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာဖေဖော်ဝါရီလ9ရက်နေ့ကနေ17ရက်နေ့ထိတိုက်ပွဲပေါင်း73ကြိမ်ဖြစ်ခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ပါတယ်။လောက်ကင်မြို့တွင်ဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးမျက်မြင်သက်သေသူဖြစ်တဲ့လောက်ကင်မြို့ကဥမောင်စိန်ပြောပြတာက
ပထမရက်မှာတော့ကျွန်တော်တို့ဒရီကားမျိုးလောက်ဆိုရင်ကား3စီးနဲ့တိုက်ခဲ့တစ်စီးနဲ့ပေါ့လက်ပြစ်တယ်။ဒုတိယရက်မှာကျတော့မြို့ပေါ်ကိုစိတ်မပြစ်တော့ပဲနဲ့မျိုးပေါ်မှာပြစ်တယ်ဆိုတော့လေပြည်သူလူထုကတော့မပြစ်ပါဘူး
။အဲ
ကျွန်တော်မျိုးဆက်ကောင်မှရှိတဲ့ဒီဆရာကောင်တို့မှအမြောက်ကုန်းတို့ပေါ့နာရင်းနည်းနည်းပပချင်းရောက်တယ်။ကားနဲ့လက်ပြပြစ်တယ်ပေါ့နော်။အဲအောက်ဆိုတဲ့နားလာပြီးတော့ပြစ်တယ်။အဲနောက်ဒါသာပဲနာမှာအတန်လေးနည်းနည်းပါချရတယ်။အမျိုးပေါ်တော့ဒီအတန်ကြီးချောင်းနေရတာပဲ။အတင်ရုံကတော့ဒုတိယရက်ကျတော့ဒါကလည်းဒါသာပဲမှာဖြစ်တတ်ပဲပေါ့။ညာလုံးပဲပေါ့။မိုးနေနဲ့ပြောင်းပေါ့။ဆင်းလဲနေတာပေါ့။နောက်ကြီးကျတော့အဲကျတော့ပြတ်တော့ကတော့ဟိုတော့တကယ်မင်းလောက်ကကျတော့မင်းကတော့နေပြီးတော့စပြီးတော့ထားတော့တာ
ဖေဖော်ဝါရီလ17ရက်နေ့နောက်ပိုင်းမှာလဲမြို့ထဲမှာကူးကန့်တက်တွေရှိနေပြီးတိုက်များပေါ်ကနေချောင်းမြောင်းပစ်တာမျိုးအပြင်တပြိုင်နက်အချိန်ကြိုက်ပစ်တာမျိုးတွေလုပ်နေတယ်လို့ဆိုပါတယ်စီရေးသုံးသက်သူတွေပြောတာကတော့အစိုးရတက်တွေဟာတိုင်းရင်းသားတက်တွေနေရာယူထားတဲ့လောက်ကင်မြို့ပြင်တောင်ကုန်းတွေကိုလေချောင်းပစ်ကူအပါဝင်ထိုးစစ်ဆင်နေချိန်မှာမြို့ရင်းကိုကူးကန့်တက်ဖွဲ့တွေမြန်မြန်ဆန်ဆန်ဝင်ရောက်လာပုံရတယ်လို့ဆိုပါတယ်အစိုးရရဲ့သတင်းထုတ်ပြန်ချက်မှာလဲကိုကန့်တပ်ဖွဲ့တွေဟာတာရွှေထံ18မိုင်လမ်းစုံအနီးကြိုတင်စိတ်ဝင်ရောက်ရှိနေခြင်းဖြစ်ပြီးလျှင်မြန်လွယ်ကူစွာရွှေ့ပြောင်းခဲ့ကြသလိုအမျိုးအစားကောင်းမွန်တဲ့ရင်ငယ်တွေကိုတုံးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ဒုံးပစ်လောင်ချာနဲ့လက်ပစ်ဘုံအရေးအတွက်များပြားစွာတုံးဆွဲနိုင်ပြီးလင်းပစ်ဆက်တနတ်ကြီးတွေကိုလည်းအဖွဲအားလုံးမှဖြန့်ခွဲအသုံးပြုခဲ့တာတွေ့ရတယ်လို့ဆိုပါတယ်။ကိုကန့်အဖွဲ့နဲ့ပတ်သက်ပြီးတခြားပြင်ပအကူအညီမပါဘဲအခုလိုတိုက်ခိုက်နိုင်မှာမဟုတ်ဘူးလို့အစိုးရဘက်ကထုတ်ဖော်ပြောဆိုလာပါတယ်။သမရရဲ့ပြောရေးဆိုခွင့်ရှိသူဦးရက်ထွတ်ပြောတာကတော
့ကိုကန့်ဘက်ကတော့သူတို့နဲ့အတူတအောင်တို့ KIA တို့ပေါင်းပြီးတော့တိုက်ခိုက်နေလို့ပြောတာရှိပါတယ်။အဓိကကတော့ဗျာဒီအဖွဲ့တွေပြန်ဝင်တဲ့အခါမှာသူတို့ကိုက်ဆောင်တဲ့လက်နေအရာရောအင်အားအရာရောပြည်တွင်းမှာရှိတဲ့အဖွဲ့အစည်းတွေနောက်တစ်ခါတခြားပြည်ပအဖွဲ့ကြီးတွေရဲ့အကူအညီပါပဲနဲ့ဒီဖွဲ့တွေဒီလိုဝင်ရောက်တိုက်ခိုက်နိုင်စွာမရှိဘူးဆိုတာတော့ရှင်းပါတယ်
တိုက်ပွဲတွေမှာကိုကန့် MNDAA နဲ့အတူ TNLA တအောင်းအမျိုးသားလွတ်မြောက်ရေးအဖွဲ့နဲ့ AA ရခိုင်တပ်မတော်တို့ကမိမိတို့ပါဝင်တိုက်ပွဲဝင်ခဲ့တယ်လို့ပြောပြပြီး KIA နဲ့ SSA ကတော့ဒီတိုက်ပွဲတွေမှာသူတို့မပါဘူးလို့တုံ့ပြန်ပြောဆိုပါတယ်ဒါပေမဲ့တိုက်ပွဲမှာတရုတ်ကြီးစားတပ်တွေပါတယ်လို့ဝေဖန်တာတွေထွက်ပေါ်လာသလိုအစင်အဆက်ပိုင်ဆိုင်တဲ့အချုပ်ချာအာဏာပိုင်မြေတလက်မမှဆုံးရှုံးခံမှာမဟုတ်ဆိုတဲ့ကြွေးကြော်သံမျိုးတွေကိုအစိုးရနဲ့ပတ်သက်သူတွေရဲ့လူမှုရေးစာမျက်နှာတွေမှာရေးနေတာတွေ့ရပါတယ်။အခုလိုတုံးသက်ပြောဆိုမှုတွေနဲ့ပတ်သက်ပြီးကိုကန့်ဖွဲ့နဲ့အတူတိုက်ပွဲဝင်ခဲ့တဲ့ AA ရခိုင်တပ်မတော်စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြင့်နိုင်ပြောတာက
တော်လင်းရေးသမားဆိုတာကတော့ဒါရှင်တန်ရေးတက်နီလန်ရှာပြီးမှနေပြူပါဆိုတာကလည်းပြောင်းလဲလှုပ်ရှားရတာပေါ့ဒါကြောင့်ဒါမျိုးလှုပ်ရှားမှုမြန်ဆန်မှုတွေကတော့ဒါကိုယ့်ဘက်ကပြင်ဆင်မှုမှမူတည်ပါတယ်ပြီးရင်လက်နက်ဆိုတာကတော့လေရင်လက်နက်ကိုပြီးအဲ့လိုမျိုးအဆင်မင်းမင်းတော့မဟုတ်ပါဘူးထိရောက်အောင်ကိုယ်ကင်တွေတဲ့လက်နက်ကိုထိရောက်အောင်အသုံးချနိုင်ရင်တော့အသုံးတတ်ရင်ရပါတယ်အဲ့ဒါတွေကတော့ဟိုသူတို့ပြောနေသလိုမျိုးတကယ်လို့တရုတ်ကသာကူညီမယ်ဆိုရင်တရုတ်ကအဲ့ဒီကိုယ်ကနေကလေးကိုတော့ပဲကူညီပါမယ်ပြီးရင်ဟိုလိုမျိုးစဉ်းစားကြည့်ရင်အကုန်လုံးလဲတွေ့တတ်ပါတယ်ဟိုမြန်မာအစိုးရနဲ့တရုတ်အစိုးရဆက်ဆံရေးကအကျိုးစီးပွားတွေပုံများတာကိုကိုကန့်နဲ့ဆက်ဆံရင်အကျိုးကဘလောက်များရမှာမို့လို့တရုတ်ကလည်းရန်မမရှိရမှာမဟုတ်လားအာဒါကြောင့်ဒီကိစ္စတွေကဟိုဆန္ဒဆွဲနဲ့ပြောတဲ့စကားတွေပုံများပါလိမ့်မယ
်တကယ်တော့ဒီတိုက်ပွဲတွေမှာနောက်ွယ်ကဘသူတွေပါတယ်လဲဆိုတဲ့သုံးသက်ချက်တွေမပြောခင်ကိုကန့်တပ်ရဲ့ခေါင်းဆောင်ဖုန်ချားရှင်ဘသူလဲဆိုတာအရင်လေ့လာကြည့်ဖို့လိုပါတယ်ဖုန်ကြားရှင်ကိုမြန်မာစစ်အစိုးရကိုယ်တိုင်အသိမှတ်ပြုထားခဲ့တာဖြစ်သလို2003ခုနှစ်အမျိုးသားညီလာခံကိုတော့တက်ခဲ့ဘူးသူဖြစ်ပါတယ်တကယ်တော့သူဟာကိုကန့်နယ်ပွားဟန်တရုတ်လူမျိုးအစ်စ်ပါသူဟာမြန်မာပြည်ကိုကွန်မင်တန်တရုတ်ဖြူတွေဝင်ရောက်ချိန်ကကိုကန့်နယ်ကနေပြန်တိုက်ခဲ့သူဖြစ်တာကြောင့်တရုတ်ကွန်မြူနစ်ပါတီကမြှောက်ဆားခြင်းခံရပါတယ်နောက်ပိုင်းမှာမြန်မာပြည်ကွန်မြူနစ်ပါတီနဲ့ပေါင်းဖို့တရုတ်ကအဆိုပြုခဲ့တာဖြစ်တယ်လို့ဖုန်ကြားရှင်နဲ့အတူနေထိုင်မှုပြီးနောက်ပိုင်းကျမှပြဿနာတက်ရတဲ့မြန်မာပြည်ကွန်မြူနစ်ပါတီကပြောရေးဆိုခွင့်ရှိသူဖိုးတန်ကျောင်းကပြောပြပါတယ်
။1969ခုနှစ်အရှိမောက်စစ်တေသာဖွင့်တဲ့အခါမှာအဲ့ဒီတက်တွေကိုကွန်မြူနစ်ပါတီနဲ့ပေါင်းမှု
သူတို့ကအကြံပြုပြီးတော့ပေါင်းပေးလိုက်တာပဲအဲ့လိုနဲ့သူတို့အတူဆုတ်ရှားခဲ့ကြတိုက်ပွဲဝင်နေကြတာဒီလိုကနေအလုံးပြည့်ခဲ့တဲ့1989ခုနှစ်ကျတော့အခုဖုံမှာပဲအဓိကတော့ဖုံကြားရှင်ပါပဲသူကအဲ့ဒီလော်ဆေးဟန်ကတစ်စက်ဘုန်းခင်ညွန့်နဲ့အဆက်အသွယ်ယူပြီးတော့ကျွန်တော်တို့ကိုပြန်ပြီးတော့ပေါင်းထုတ်တာလုပ်တာပါပဲကိုကလက်နဲ့ဒီပါလေးကောင်းတယ်ဆိုတာဟုတ်တယ်အရင်ကတည်းကအများကြီးပိုကောင်းပါလေဘာကြောင့်လဲလို့ဆိုတော့ကျွန်တော်တို့သိသလောက်ဆိုရင်ဟိုကနေမှရှိတဲ့လက်နဲ့ဆက်ယုံတို့ဘာတို့ကလည်းထုတ်တဲ့လက်နဲ့အကြီးသူကအတော်ကောင်းတယ်လို့ကြားပါလေဒါကြောင့်မို့လို့သူတို့အဓိကဝယ်ထားကနေလက်နဲ့ကောင်းတာတဲ့အဓိကကနေနေကျွမ်းကျင်မှုနေနေလူတို့ရဲ့ထောက်ခံမှုအပြည့်ရောစစ်တပ်တစ်ခုချင်းရဲ့အကြီးအသေးဒါတွေနဲ့လက်ဆိုင်ပါလေဒီနေ့ဗမာပြည်စစ်တပ်ဟာလူ့ဘူရက်ဖို့နဲ့မတော်မတရားလုပ်ဖို့ပဲအာသာနေပြီတကယ်တကယ်စစ်တပ်ဖို့ကြရင်သွေးလဲကြောင်းအကြီးရှင်းနဲ့မရှိဘူးဆိုတာလူတိုင်းသိကြပါလေအဲ့တော့အဲ့ဒါတွေရသူတို့အထင်လာတာပ
ါတစ်ဆက်သေးပဲလက်ရှိအခြေအနေမှာတရုတ်အစိုးရကဖုန်ကြားရှင်ကိုပံ့ပိုးပေးမယ်ဆိုတာတဲ့UWS ရဝပြည်သွေးစည်းအဖွဲ့ကနေလက်နက်အထောက်ပံ့တွေရရှိနိုင်တယ်လို့သုံးသပ်ပါတယ်။လောက်ကင်မှာတိုက်ပွဲတွေမဖြစ်ခင်တပတ်လောက်ကပဲတရုတ်ဆိုးရကလက်နက်တွေတင်လာတဲ့ကားတွေကိုဖမ်းမိခဲ့တဲ့အကြောင်းဒီလက်နက်တွေဟာဝနယ်ကနေကိုကန့်တက်တွေအတွက်တယ်လာတဲ့လက်နက်တွေဖြစ်နိုင်တယ်လို့ပြောပါတယ်။နောက်တစ်ချက်ကတော့2009ခုနှစ်ကအစိုးရတိုက်ထုတ်လိုက်လို့9နှစ်လောက်ပျောက်ကွယ်သွားခဲ့တဲ့ဖုန်ကြားရှင်ဘယ်မှာသွားရောက်ခိုးလုံနေပါလဲဆိုတဲ့မိကွန်မှာအတီးပြုတ်လို့မရတဲ့တိုင်းရင်းသားသတင်းရက်ွက်တွေအစိုးရကတော့ဝါနယ်ထဲမှာရှိနေတယ်လို့ပြောဆိုကြပါတယ်ဒီတော့တွင်မှာပဲ MNDAA အဖွဲ့ကို UNFC ညွညွသောတိုင်းရင်းသားများဖက်ဒရယ်ကောင်စီကအဖွဲ့ဝင်ဖြစ်လက်ခံထားတယ်လို့တမတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မူရင်းမင်းအောင်နိုင်ကလည်းကိုကန့်အဖွဲ့နဲ့အတူပါဝင်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးအလှမ်းဝေးမဲ့အခြေအနေဖြစ်ပြီးမိသွေးမှလက်ခံရမရနိုင်လို့ပြောဆိုလိုက်ပါတယ်။ဒါဆိုလက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့ငင်းငင်းရေးလမ်းဟာအလှမ်းဝေးမဲ့အခြေအနေဖြစ်တယ်လို့သုံးသပ်ချက်တွေထွက်ပေါ်လာပါတယ်။တချိန်တည်းမှာပဲသုံးသပ်သူတချို့ပြောနေတာကတော့အစိုးရဟာကိုကန့်တိုက်ပွဲမှာအထိနာတာကိုအမျိုးသားရေးဘက်ကအမျက်ထွက်အောင်ပြည်သူကိုတစ်ဖက်လက်နဲ့စီးယုံနေတာများလားလို့ပြောဆိုမှုတွေလည်းရှိပါတယ်ခင်ဗျာ။